အမေရိကန်ဘရောင်စုအနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုပုံမဖိအားပေးနိုင်ဖို့နဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့ဒီမိုကရေစီအဖွဲ့အစည်းတွေကိုတရားဝင်ကူညီအားပေးနိုင်ဖို့လွှတ်တော်မှာလူကိုယ်တိုင်တိုက်ရိုက်တင်ပြခွင့်ရရှိစေမဲ့ဥပဒေပြင်ဆင်ချက်တရက်ကိုဒီဇင်ဘာလ15ရက်နေ့ကအထက်လွှတ်တော်မှာအတည်ပြုလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအရေးဆောင်ရွက်နေသူတွေရဲ့အမြင်သုံးသပ်ချက်တချို့ကိုစူးစီးပြီးကိုဇော်မိုးကျော်ကတင်ပြပေးထားပါတယ်။
မြန်မာဒီမိုကရေစီအရေးကိုတရားဝင်ထိတိယောက်ယောက်ကူညီနိုင်ဖို့တိုးချက်ပြင်ဆင်လိုက်တဲ့မူကြမ်းတရက်ကိုအမေရိကန်အထက်လွှတ်တော်ကဒီဇင်ဘာလ15ရက်နေ့မှာအတည်ပြုလိုက်ပါတယ်။အမေရိကန်အထက်လွှတ်တော်အမတ်မစ်ချ်မက်ကော်နယ်ကဦးဆောင်ပြီး NDAA လို့အတူကခေါ်တဲ့အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးဥပဒေမှာပြင်ဆင်ပြဋ္ဌာန်းချက်တချို့ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီဥပဒေဟာ1962ခုနှစ်ကတည်းကပြဋ္ဌာန်းထားတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အသုံးစရိတ်နဲ့ဆိုင်တဲ့ဥပဒေဖြစ်ပါတယ်။ဒီပြင်ဆင်မှုမူကြမ်းကိုသမ္မတဂျိုးဘိုက်ဒန်ကလက်မှတ်ထိုးရင်ဥပဒေဖြစ်လာမှာဖြစ်ပါတယ်။ဒီပြင်ဆင်ချက်အရမြန်မာစစ်ကောင်စီကိုပုံမထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့နဲ့မြန်မာစစ်အစိုးရကိုစန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုတရားဝင်အသိမှတ်ပြုကူညီနိုင်ဖို့အမေရိကန်အစိုးရထိပ်ပန်းအရာရှိတွေအနေနဲ့လွှတ်တော်မှာတင်သွင်းခွင့်ရမှာဖြစ်ပါတယ်။ဒီပြင်ဆင်ချက်ကိုအတည်ပြုလိုက်တာနဲ့ပတ်သက်ပြီးမြမအရေးကိုဒီဇိုင်းမတ်မတ်လိုက်ပါဆောင်ရွက်ပေးနေတဲ့ Campaign for a New Myanmar မြမပြည်သစ်အတွက်လှုပ်ရှားမှုအဖွဲ့နဲ့မြမပြည်အရေးပူးပေါင်းဆောင်ရွက်မှု American အဖွဲ့မှ Mike Heck ကအခုလိုပြောပါတယ
် One is Mitch McConnell worked with Democrats on it so it's a first sort of show of bipartisanship in the Senate around this issue.
ပြီးခဲ့တဲ့နေ့ကပြင်ဆင်အတည်ပြုခဲ့တဲ့ဥပဒေမူကြမ်းအရကောင်းတဲ့အချက်ကတော့ American အစိုးရအနေနဲ့မြန်မာနိုင်ငံဆိုင်ရာလှုပ်ဆောင်မှုတွေမြန်မာနိုင်ငံနဲ့ပတ်သက်လို့လိုအပ်ချက်တွေကိုလွှတ်တော်မှာတင်ပြခွင့်ရမှာပါဒီလိုတင်ပြရတွေကိုလွှတ်တော်ကစီစစ်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့လှုပ်ဆောင်ရမှာတွေကိုပြဋ္ဌာန်းညွှန်ကြားနိုင်မှာဖြစ်ပါတယ်နောက်တစ်ချက်ကတော့လွှတ်တော်မှာစာနဲ့ရေးအစီရင်ခံတာမျိုးတွေမကပဲလူကိုယ်တိုင်မှာအမေးဖြေလှုပ်ထွက်ဆိုခွင့်ရမှာဖြစ်ပါတယ်ဒါအပြင် Mitch McConnell လို Republican ခေါင်းဆောင်တဲ့အတူ Democrat Party နဲ့ပါပူးတွဲပြီးလှုပ်ဆောင်တာဖြစ်တဲ့အတွက်ပုံမအကောင်းလာပါတယ်
။ဒီပြင်ဆင်ပြဋ္ဌာန်းချက်အတည်ပြုလိုက်တာနဲ့ပတ်သက်ပြီးချင်းအမျိုးသားအများစုပါဝင်တဲ့နောက်ထပ်မြန်မာအရေးဆောင်ရွက်နေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Peace and Justice Committee for Burma ငြိမ်းချမ်းရေးနဲ့တရားမျှတရေးကော်မတီရဲ့အတွင်းရေးမှူးဖြစ်တဲ့ကိုစလိုင်း Henry Bantilian ကိုမေးကြည့်ပါတယ်
။ Senator Mitch McConnell ရုံးကနေပြီးတော့ press release မှာတော့တော်တော်လေးအားရစရာကောင်းတယ်လို့ကျွန်တော်ပြောရမှာဖြစ်တယ်အထူးသဖြင့်ဒီအနာသိန်းစစ်အုပ်စုကို accountable ပေါ့နော်ထိန်းသိမ်းနိုင်ဖို့ ਨੇ ပြီးတော့မှဒီ NUG အစိုးရပေါ့ NUG အစိုးရကိုလည်းပဲအတိမတ်ပြုဖို့ဆိုတဲ့အရာတွေလည်းပါတယ်အဲ့တော့ဒီအရာတွေဟာမြန်မာနိုင်ငံအတွက်အကျိုးတရားမှုအင်မတန်မှရှိမယ့်အရာတွေဖြစ်တယ်လို့ယုံကြည်ပါတယ
်အာဒီလိုဥပဒေပြင်ဆင်ပြဋ္ဌာန်းလိုက်တဲ့အတွက်ပေါ့လေဒီမြန်မာဒီမိုကရေစီလှုပ်ရှားမှုအပေါ်မှာဘယ်လိုများအကျိုးတရားမှုတွေရှိမလဲခင်ဗျဘလို့အကူအညီအထောက်အပံ့တွေဖြစ်လာနိုင်ပါသလဲခင်ဗျအ
ဲ့တော့အဓိကတော့ဒီလိုမျိုး bill တစ်ခုဖြစ်လာတယ်ဆိုရင်မြန်မာဒီမိုကရေစီအရေးမှာဒါကျွန်တော်တို့အာဏာသိမ်းစစ်အုပ်စုအပေါ်မှာထိန်းချုပ်ရမယ့်အရာတွေပဲဖြစ်ဖြစ်တားဆီးရမယ့်အရာတွေပဲဖြစ်ဖြစ်ဒါတွေကိုသူတို့ပို့ပြီးတော့အကျိုးတရားမှုရှိရှိလုပ်နိုင်မယ်လို့ယုံကြည်တယ်ဒါတွေမကသေးဘူးအဲ့လိုဖြစ်သွားတဲ့အခါမှာတကယ်လို့ဒီ bill ကို pass သွားလို့ကျွန်တော်တို့သမ္မတကြီးဂျိုးဘိုင်ဒန်ကလက်မှတ်ထိုးလိုက်ပြီးဆိုရင်ပြောရမယ်ဆိုကျွန်တော် NUG အစိုးရအတွက်လည်းပဲမျှော်လင့်ချက်အကြီးကြီးတခုပေါ်လာမယ်လို့ယုံကြည်တယ်ကျွန်တော်တို့နိုင်ငံအတွက်ဒီမိုကရေစီရဖို့လမ်းမှာမိမတမ်းမအင်အားကြီးပြည့်ဖြစ်လာမယ်လို့ယုံကြည်ပါတယ
်ဒီပြင်ဆင်ပြဋ္ဌာန်းချက်အတည်ဖြစ်လာရင်အမေရိကန်အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးလွှတ်တော်မှာတင်ပြပြီးမြန်မာအရေးကိုတရားဝင်ဆောင်ရွက်ခွင့်ရလာမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအမေရိကန်ကာကွယ်ရေးဝန်ကြီးဌာနဗန္ဒာယေးဝန်ကြီးဌာနအစရှိတဲ့ဝန်ကြီးဌာနတွေကနေမြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်တင်တာတွေကိုလွှတ်တော်မှာတင်ပြနိုင်မှာဖြစ်တယ်လို့မြန်မာအရေးဆောင်ရွက်နေတဲ့ NUG အစိုးရအပါအဝင်ဆရာနာရှင်ကိုစတင်နေတဲ့အဖွဲ့အစည်းတွေကိုကူညီထောက်ပံ့ရမှာတရားဝင်လှုပ်ဆောင်လာနိုင်ဖို့အတွက်လွှတ်တော်မှာလူကိုယ်တိုင်တင်သွင်းလျှောက်ထားနိုင်မှာဖြစ်ပါတယ်